Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ10ရက်တောက်တာနေမနေ့ဖက် VOA တာနှွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9ဒိုမီတာ30နှစ်40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူချင်းညာပေးပါပါအာရှနိုင်ငံတွေကိုတောင်းနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံမှာတရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားအရေးရောကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတိတိကျကျပဲနုနုညံ့ညံ့ပြောဆိုနေပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းမှုဆောင်ရွက်မှုထိပ်သီးညီလာခံတရုတ်ကိုဗီယက်နမ်ကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာတောက်ကြနေမှာဒေါ်နယ်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှခေါ်နေ
။ကောင်းပါပြီရှင်။အခုဆက်မနက်ခင်းနားဆင်ကြရမယ့်နိုင်ငံတကာသတင်းလွှာတွေမြန်မာဆိုင်ရာသတင်းလွှာတွေထဲမှာတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့ဒုက္ခသည်တွေထဲမှာ HIV ပိုးရှိသူတွေကိုတွေ့ထားရတဲ့အကြောင်
း We have about 61 HIV patients
process for data ဈာမကြီးတာဝန်ခံတဦးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ပါကစ္စတန်ဘက်မှာတော့အစွန်ရောက်အစ္စလာမစ်တက်ကြွလှုပ်ရှားသူတွေကတရားရေးဝင်ကြီးကိုယာရုကဖယ်ရှားပေးဖို့မြို့တော်ရဲ့အထင်ကြီးလမ်းစုံကိုပိတ်ဆို့ဆန္ဒပြနေကြပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာအင်ရှင်မင်းသားဦးဆောင်တဲ့အာဂရိနှိမ်နင်းရေးလှုပ်ရှားဟာတော်ဝင်မိသားစုတွေကိုပြစ်မှတ်ထားပြီးတစတစကျေပြန့်လာနေတဲ့အကြောင်းတခါစီးရီးယားအရှေ့ပိုင်းမှာတော့ ISD လက်ထက်ကနေပြီးတော့နေဆက်မျိုးကိုပြန်ပြီးတော့တင်လိုက်နိုင်ပြီဆိုတာကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့တောက်တန်နေမနေ့ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ရှင်။
အာရှနိုင်ငံတွေကိုတောင်းနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံမှာတရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားအရေးဆိုင်ရာတွေနဲ့ကုန်သွယ်ရေးဆိုင်ရာလိုကိစ္စရပ်တွေနဲ့ပတ်သက်ပြီးတိတိကျကျပဲနုနုညံ့ညံ့ပြောဆိုနေတာတွေ့ရပါတယ်။ဒါပြင်အထူးနှင်းနှွေးထွေထွေဆက်ဆံလိုကြောင်းလည်းပြသနေပါတယ်။ဘေကျင်းမှာပြုလုပ်တဲ့ဆွေးနွေးပွဲတွေအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုအမေရိကန်နဲ့တရုတ်တို့ပူတွေပြီးဖြည့်ရှင်းနိုင်မယ်လို့သူယုံကြည်ကြောင်းပြောကြားခဲ့တာပါ။တရုတ်နိုင်ငံမှာကုန်သွယ်ရေးနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်းပင်ဦးဆောင်မှုကိုတိတ်ကိုလေးစားကြောင်းနဲ့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပြီးအမေရိကန်ကသူ့ရဲ့မူဝါဒကိုပြောင်းလဲရမယ်လို့လည်းမှတ်ချက်ချခဲ့တာပါ။ကုန်သွယ်ရေးနဲ့ပတ်သက်ပြီးညံ့ညံ့တက်တာလုပ်နိုင်ရင်နှစ်ဖက်စလုံးအကျိုးရှိစေမယ်လို့လည်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ကသူဟာတရုတ်ခေါင်းဆောင်နဲ့တိတ်ကိုအဆင်ပြေနေတယ်လို့ဆိုပါတယ်။တရုတ်ခေါင်းဆောင်ကလည်းအမေရိကန်နဲ့ဆက်ဆံရေးဟာခီးတဲ့တစ်ခုရဲ့အစကိုရောက်နေပြီဖြစ်ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার အရေးနဲ့တခြားအရေးကြီးတဲ့ကိစ္စရပ်တွေမှာလည်းနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ပြီးဆောင်ရွက်သွားမယ်လို့ကတိပြုခဲ့တာပါ။တရုတ်အမေရိကန်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်ရေးတည်တာနဲ့တခုတည်းသောရွေးချယ်စရာဖြစ်တယ်လို့လည်းတရုတ်သမ္မတရှီကျင်းပင်ကပြောပါတယ်။သမ္မတထရမ့်ရဲ့ဆက်နှစ်ကြာငါးနိုင်ငံခီးစဉ်အတွင်းတောက်တန်နဲ့ဆက်ပြီးတွားရောက်မယ်နိုင်ငံကတော့ဗီယက်နမ်နိုင်ငံဒါနန်မျိုးဖြစ်ပြီးအဲ့ဒီမှာ APEC ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးအစည်းအဝေးမှာမင်းကွန်းပြောကြမှာလည်းဖြစ်ပါတယ်။
အဲ့ဒီအေပက်ညီလာခံပြင်ပမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီနေ့တွေ့ဆုံဆွေးနွေးပွဲရှိတယ်ဆိုတာမျိုးသမ္မတထရမ့်နဲ့နှိစက်တဲ့တရင်ချင်းမြစ်တွေကအရေးအဝန်ပြောနေကြပါတယ်။ဒါပေမဲ့ဘာမှတော့တရားဝင်ပြောတာမရှိသေးပါဘူး။သမ္မတရဲ့ဆက်နှစ်ရကြာအာရှခီးစဉ်မှာအတူပါသွားတဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းထွက်နေတဲ့ကောလာဟလတွေကိုဂျာတာပရင်းနေအထိဆက်ပြီးတွန်းပေးတယ်လို့ပြောနေစေပါပဲ။ခေါင်းဆောင်တွေထိပ်ပြီးအစည်းအဝေးအတူတက်ကြမယ်ဆိုတာရှင်းပါတယ်။သူတို့တွေတီးခြားတွေ့ဆုံဖြစ်သွားတယ်ဆိုရင်လည်းဒါကထူးထူးခြားခြားကိစ္စတော့ဖြစ်မှာမဟုတ်ပါဘူးလို့ဝန်ကြီး Tillerson ကသတင်းထောက်တွေကိုပြောပါတယ်။ဒီချိန်ထဲမှာပဲတွေ့ဆုံမယ်ဆိုရင်လည်းနှစ်နိုင်ငံကြားတကယ်တီးခြားဆွေးနွေးပွဲတစ်ခုလို့တော့ဖြစ်ဖွယ်မရှိဘူးလို့ဆိုတာကြောင့်အဲဒီလိုတရားဝင်တွေ့ဆုံတာမျိုးကအတိအပြည့်ရှိရလားဆိုတဲ့မေးခွန်းတွေထွက်လာစေပါတယ်။ရုရှားဘက်ကတော့နှစ်နိုင်ငံကြားဆွေးနွေးပွဲလုပ်ဖို့စီစဉ်နေတယ်ဆိုတာမျိုးပြောဆိုနေပါတယ်။အေးသက်ထိပ်သည့်အစည်းအဝေးတက်ဖို့အတွက်ရောက်တဲ့အချိန်တွင်ခေါင်းဆောင်တို့တွေ့ဆုံမယ်ဆိုတဲ့သဘောမျိုးရုရှားအစိုးရတထောက်တူဖြစ်သူယူရီဥရှခေါဗ်ကရုရှားသတင်းဌာနတွေကိုပြောခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့ပြေဆုံမှုဖြစ်နိုင်ခြေကိုဆွေးနွေးနေတယ်လို့သမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကရိုက်တာသတင်းဌာနကိုပြောပါတယ
်။လက်နက်ထိန်းချုပ်ရေးဆိုင်ရာအဓိကစာချုပ်ကိုရုရှားဘက်ကလိုက်နာစေဖို့အတွက်နီးလန်းတွေကိုနေတိုးစစ်မဟာမိတ်ဖွဲ့ချုပ်ကာကွယ်ဝင်ကြီးတွေအနေနဲ့စဉ်းစားနေကြတယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျန်မက်တစ်ကကျတဲ့ပရင်းနေမှာပြောကြားလိုက်ပါတယ်။ဝင်ကြီးမက်တစ်ဟာဘယ်လ်ဂျီယမ်နိုင်ငံမှာနေတိုးအဖွဲ့ဝင်ဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးနေတာပါ။ American and Russia Nibama, Tatu net Talapia nuclear donji which Hamatabu to Damnitare, Iron Apple Core, Talapia nuclear donji Saya Dabotu Sajoku, Russia Pega Chopopi, betting that donji Richatare, Sura Pija Jone, the INF Sajoku, Russia Laina Lao, Nido Powinuga, Josani Jara Pijan, Muni Madiska, the end of the good Jadabrini Mabe Pioja Keraba. A Kulo Russia Pega, INF Sajoku, Laina Labo de Macabe, the child Leonard. ထင်းချုပ်ရေးဆိုင်ရာသဘောတူညီချက်တွေကိုပါလိုက်နာလအောင်လှုပ်ဆောင်ဖို့အတွက်နေတို့အဖွဲ့ဆွေးနွေးနေကြတာလို့လည်းအမေရိကန်ကဝေးဝန်ကြီးကပြောပါတယ်။ရုရှားကတော့အခုလိုသဘောတူစာချုပ်ကိုချိုးဖောက်ကြောင်းအမေရိကန်ပြည်ထောင်စုရဲ့ဆွဆွဲချက်ဟာမမှန်ကန်ကြောင်းထပ်တလဲလဲပဲညင်းဆိုထားပါတယ်။ဒါအပြင်ပိုလန်နဲ့ရူမေးနီးယားနိုင်ငံတွေမှာအမေရိကန်ကပက်ထရက်ဒုံးကျည်စနစ်တက်ဆင်ထားတာဟာရုရှားက Kane, anything a Sophia Russia Tamara, Mikhail Gorbachev to the board who sat out Lemma Yito Tara Pipare.
ဒီတင်ဦးညွှန်ထရီဇာမေဦးဆောင်တဲ့အစိုးရဟာအကြံအစည်တစ်ခုပြီးတစ်ခုနဲ့ကြုံနေရတာကြောင့်အစိုးရပြိုလဲသွားရင်ဆိုတဲ့အခြေအနေမျိုးတွေဦးရောပသမဂ္ဂ EU ကစတာဘရီနီမှာပြောပါတယ်။ဝန်ကြီးချုပ်မေကတရင်နံပါတ်အတွင်းအစိုးရအဖွဲ့ဝင်အဓိကဝန်ကြီးနှစ်ဦးကိုထုတ်ပြန်လိုက်ရပြီးတဲ့နောက်ဒေးလီတယ်လီဂရက်သတင်းစာရဲ့ကစတာဘရီနီထုတ်မှအနာသတ်ဒီအနာသာခရိုက်စစ်လို့သတင်းကောင်းကြီးတက်ရေးပါတယ်။လိမ်မိုင်းမတော်မရလို့မှုဆိုင်ရာဆွေးနွေးချက်တွေကြောင့်ကာကွယ်ရေးဝန်ကြီးမိုက်ကယ်ဖောလုံကိုထုတ်ပြန်ခဲ့ရပြီးတဲ့နောက်နိုင်ငံတကာဖွံ့ဖ င်းတောင်ပိုင်းကထုတ်ပြခဲ့တာပ
ါ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရောကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ဟာတောက်ကြနေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ကနေဒါဝန်ကြီးချုပ်ဟာစက်တင်ဘာလတုန်းကဒေါန်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ရောစာနဲ့ပါဆက်သွယ်ပြီးအပြစ်နဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့အတွက်ပြောကြားခဲ့တာပါ။ဒါပေမဲ့မြန်မာစစ်တပ်ဟာသူမရဲ့ထိန်းချုပ်မှုအောက်မှာရှိမနေဘူးလို့မြင်လာကြောင်းရခိုင်ပြည်နယ်ကနေအောက်ကလနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခနဲ့တင်းနဲ့ချီးပြီးထွက်ပြေးခဲ့တဲ့နဲ့ပတ်သက်ပြီးတော့သူမကိုအပြစ်တင်ဖို့ကနေဒါအစိုးရဝန်လင်းနေတာဖြစ်ကြောင်းကနေဒါအရာရှိတွေပြောကြားချက်ကိုကိုးကားပြီး The Star သတင်းမှာဖော်ပြထားပါတယ်။တောက်ကြနေဒေါန်ဆန်းစုကြည်နဲ့မတွေ့ဆုံခင်မှာကနေဒါရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာဖြစ်နေမကြသေးခင်ကမှခန့်အချင်းခံခဲ့ရတယ်ဘော့ဘရေးဟာဝန်ကြီးချုပ် Trudeau နဲ့တွေ့ဆုံပြီးသူ့ရဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံခီးစဉ်တွေ့ရှိချက်တွေကိုတင်ပြမှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာလည်းဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်သက်စတင်ကျင်းပမယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်စက်တင်ဘာလနေ့မှာဗီယက်နမ်နိုင်ငံကိုရောက်ရှိနေတာပါ။ဗီယက်နမ်မှာ17ရက်နဲ့12ရက်နေ့ကျင်းပမယ်။ APEC ထိပ်သီးညီလာခံအပြင်ဖိလစ်ပိုင်မှာ13ရက်ကနေ18ရက်နေ့အထိကျင်းပသွားမယ်။32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းဒေါန်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝမ်းကဖိအားတွေဆက်လက်ပြီးပေါ်ထွက်နေချိန်မှာပဲနိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်မဲ့ညီလာခံတွေကိုတက်ရောက်ဖို့ဒေါန်ဆန်းစုကြည်တွားရောက်နေတာဖြစ်ပါတယ်
။မြန်မာစစ်ဘက်ခေါင်းဆောင်တွေကိုပြစ်မှတ်ထားရေးယူဖို့အမေရိကန်လွှတ်တော်မှပြင်ဆင်နေကြတာဟာဖြင့်ပါတီကြီးနှစ်ရပ်စလုံးရဲ့ခိုင်မာတဲ့ထောက်ခံမှုကြားထားတာကြောင့်ကွန်ဂရက်လွှတ်တော်မှခက်မြမြန်အတည်ဖြစ်ဖို့ရှိတယ်လို့အမေရိကန်လွှတ်တော်အမတ်တွေကအပြောအယေကိုပြောပါတယ်။အောက်လွှတ်တော်မှာ Burma Sanctions Bill ဆိုတာကိုပြင်ဆင်နေကြပြီးအထက်လွှတ်တော်မှာလည်းလိုင်လျောညီတွေရှိမဲ့ဥပဒေမူကြမ်းတရက်ကိုပြင်ဆင်နေကြတာပါ။ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့အတွက်မြန်မာစစ်ဘုတ်ချုပ်တွေအပေါ်စီးပွားရေးအရဖိအားပေးဖို့အရွေးတာပါ။စီးပွားရေးအကျိုးအမြတ်တွေတိမ်ကြုံကြားယူနေတဲ့အချိန်ထဲမှာရိုဟင်ဂျာလူမှုအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်နေတာကို ပုံမှန်လုပ်နေကြဖြစ်ရတဲ့ကုလိုမျိုးတန်းကြီးခံနေမှာမဟုတ်ဘူးဆိုတာဒီဥပဒေကသိအားကောင်းတဲ့သတင်းစကားပါလိုက်မှာဖြစ်ပါတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝါရင်အဖွဲ့ဝင်လွှတ်တော်မှအဲလီယိုအန်ဂယ်ကပြောပါတယ်။မြန်မာဆွေရပြောခွင့်ရတူကတော့နိုင်ငံစည်းဝါးရေးထုတ်တက်ဖို့ပြည်တွင်းတည်ငြိမ်မှုလိုအပ်ကြောင်းနိုင်ငံတကာတန်ခတ်ရည်ယူမှုတွေချမှတ်တာဟာခီးသွွားလုပ်ငန်းနဲ့စည်းဝါးရေးရင်းနှီးမြှုပ်နှံသူတွေကိုတိုက်ရိုက်ထိခိုက်စေမှာဖြစ်ပြီးဆိုးရွားတဲ့အကျိုးဆက်အများအပြားရှိပါလိမ့်မယ်လို့ Reuters သတင်းဌာနကပြောပါတယ်။
American သမ္မတ Donald Trump နဲ့ Philippine သမ္မတ Rodrigo Duterte တို့ဟာတနင်္လာနေ့မှာမျက်နှာချင်းဆိုင်တွေ့ဆုံကြတော့မှာဖြစ်ပါတယ်။ Philippine နိုင်ငံမှာ73ရက်နေ့မှာစတင်ကျင်းပမယ်အနှစ်50မြောက်အာဆီယံဖွဲ့စည်းပေါ်ပေါက်လာတဲ့အထိမ့်မှတ်လည်းဖြစ်တဲ့32ကျင်းမြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက် American သမ္မတ Donald Trump ဟာတနင်္လာနေ့မှာ Philippine ကိုရောက်ရှိမှာဖြစ်ပါတယ်။တူညီမှုတွေရှိနေတယ်လို့အများကမြင်ထားတဲ့သမ္မတနှစ်ယောက်ကြားမှာအခုအခါမြန်မာချင်းဆိုင်တွေ့ဆုံမှုကပထမဆုံးအကြိမ်လည်းဖြစ်ပါတယ
်။ထိုင်းနိုင်ငံက Jasmine Sun လို့ခေါ်တဲ့အနံ့အရသာကောင်းမွန်တဲ့ဆန်မျိုးစားဟာကမ္ဘာအကောင်းဆုံးဆန်ဖြစ်ထပ်ပြီးရွေးချယ်ခံရပါတယ်။တရုတ်ပိုင်မကာအိုကျွန်းမှာဗိုလ်သူတွေကကျင်းပတဲ့ကုကြီမြောက်ကမ္ဘာဆန်ညီလာခံတွင်လုပ်တဲ့ကမ္ဘာအကောင်းဆုံးဆန်ပြိုင်ပွဲမှာအခုလိုရွေးချယ်ခံရတာပါ။အဲဒီပြိုင်ပွဲမှာကမ္ဘောဒီးယား၊ထိုင်း၊ဗီယက်နမ်၊အမေရိကန်၊ပါကစ္စတန်၊သရီလင်္ကာနဲ့မြန်မာနိုင်ငံ9နိုင်ငံကဆန်မျိုးစားပေါင်း21မျိုးဝင်ပြိုင်ခဲ့ကြပါတယ်။ဒီထိုင်းဆန်မွေးဟာကမ္ဘာအကောင်းဆုံးဆန်ဖြစ်နှစ်နှစ်ဆက်တိုက်ရွေးချယ်ခံရတာလည်းဖြစ်ပါတယ်။စုစုပေါင်းဆိုရင်အကောင်းဆုံးဆန်ဖြစ်ရွေးချယ်ခံရတာ၅ချိန်တိရှိသွားပါပြီ။ကမ္ဘာအကောင်းဆုံးဆန်ရွေးချယ်ပွဲကို2009ခုနှစ်ကဖိလစ်ပိုင်နိုင်ငံစီဘူးကျွန်းမှာဆောက်လုပ်ခဲ့တာဖြစ်ပြီးဆန်ကိုအဓိကထားဆိုင်ပြုတဲ့နိုင်ငံတွေမှာနှစ်စဉ်လှည့်ပြီးတော့ကျင်းပလာတာပါ။ဆန်နဲ့ပတ်သက်ရင်အဓိကအကြဆုံးညီလာခံဖြစ်တဲ့ကမ္ဘာဆန်ညီလာခံကိုတော့2019ခုနှစ်ဒီနှစ်အတွက်မကာအိုကျွန်းမှာနိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ်။တိုင်းလူကြီးတွေကတော့အစအစဆိုင်ရာကြွမ်းကျင်သူတွေအမေရိကန်ပြည်တော်စုကအချက်တုဆိုင်ရာအကြံပေးပုဂ္ဂိုလ်တွေနဲ့နိုင်ငံကျော်စပေါ်မှုတွေဖြစ်ကြပြီးအနက်အရသာပျော်ပြောင်းနှူးညံ့မှုနဲ့တွင်ပြင်လက္ခဏာဆိုတဲ့သတ်မှတ်ချက်၄ခုနဲ့အညီအကောင်းဆုံးဆန်ကိုအမှတ်ပေးရွေးချယ်ကြတာပါခင်ဗျာ
November 10ရက်တောက်ကြနေမနေ့ဖဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာဖြစ်ပါတယ် VOA American ရဲ့အတန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကို internet ဆက်မျက်နှာ VOA Burmese.voanews.com ကနေသာမက VOA ရဲ့ Facebook ဆက်မျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ရှင်အခုမနေ့ခင်သတင်းလွှာတွေမှာတော့နိုင်ငံတကာကစိတ်ဝင်စားစရာအကြောင်းအရာတွေနဲ့စပါရစီရှင်IS Islamic စစ်သွေးကြွားတွေရဲ့နောက်ဆုံးအဓိကခြေကုပ်စခန်းဖြစ်တဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းကအဘူကမာနေဇမ်မြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီလို့ဆီးရီးယားအစိုးရစစ်တပ်တကပြောပါတယ်။အီရတ်အစိုးရတပ်ဖွဲ့တွေကလည်းဆီးရီးယားနေဇမ်သူတို့နိုင်ငံဘက်ချမှာရှိတဲ့အယ်ကူရမ်မြို့ကိုလွန်ခဲ့တဲ့ရက်အနည်းငယ်ကပဲပြန်ပြီးတော့သိမ်းပိုက်ထားနိုင်ခဲ့တဲ့အကြောင်း VOA သတင်းတောက် Edward Uranian Cairo မြို့ကနေသတင်းပေးပို့ထားတာကိုဦးဆန်မိုးဝေကပြောပြမှာပါရှင်
။ حررت وحدات من قواتنا المسلحة بالتعاون مع القوات الرديفة والحليفة
ابو كمان မြို့ကနေ IS ကိုတိုက်ထုတ်တဲ့နေရာမှာစီးရီးယားစစ်တပ်နဲ့အတူသူ့ရဲ့မဟာမိတ်တွေဖြစ်တဲ့လေဗနွန်နိုင်ငံကအီရန်ကိုထောက်ခံတဲ့ Hezbollah ပြည်သူ့စစ်တပ်ဖွဲ့လည်းပါဝင်တယ်လို့စီးရီးယားစစ်တပ်ပြောခွင့်ရသူကပြောပါတယ်မြို့ရင်းမှာတိုက်ခတ်မှုတွေဖြစ်ပွားပြီးတော့မကြာခင်မှာပဲ IS စစ်သွေးကြွတွေဟာမြို့ကနေထွက်ပြေးသွားကြပြီးနေရာအနှံ့ပြန့်ကျဲထွက်ပြေးသွားတဲ့စစ်သွေးကြွတွေကိုစီးရီးယားအစိုးရတပ်တွေကလိုက်ပြီးတော့တိုက်ခိုက်နေကြပါတယ်ဆီးရီးယားစစ်တပ်တွေကတဲကနယာအတွင်းထွက်ပြေးသွားကြတဲ့အစ္စလာမစ်စစ်သွေးကြွတွေကိုတာဝေးပြီးအမြောက်တင်နဲ့ပြစ်ခတ်နေတဲ့ပုံတွေကိုဆီးရီးယားရုပ်သံမှာပြတ်တာနေပါတယ်။အယ်ဘူကမဲမျိုးကိုဝင်ရောက်တက်ခတ်ချိန်မှာမြို့ရင်းမှာ IS တက်ခတ်ရေးသမားတွေဘလောက်ရှိနေတယ်ဆိုတာကတော့သိချာမသိရပါဘူး။အာရဗီဒီယာတွေကတော့တမျိုးလုံးမှာပျက်စီးနေတဲ့ဓာတ်ပုံတွေကိုဖော်ပြကြပြီးမြို့ရဲ့နေရာတချို့မှာကြိုကြားကြိုကြားခုခံတက်ခတ်မှုလေးတွေရှိနေသေးတယ်လို့ဆိုပါတယ်။ဆီးရီးယားစစ်တပ်တွေကလမ်းနေနဲ့အဆောက်အဦတွေမှာIS ထောင်ထားတဲ့မိုင်းတွေကိုရှင်းလင်းနေကြတယ်လို့ဆီးရီးယားစစ်တပ်ရဲ့ပြောခွင့်ရသူကပြောပါတယ်။အယ်ဘူကမန်မြို့ရဲ့နေဆက်တစ်ဖက်အီရတ်နိုင်ငံအတွင်းမှာတော့အီရတ်အစိုးရတပ်တွေနဲ့သူတို့ရဲ့မဟာမိတ်ရှီယာပြည်သူစစ်တွေကအယ်ကွေယမ်မြို့ကိုရဲအနည်းငယ်အကြာကပြန်လည်သိမ်းပိုက်ခဲ့ပါတယ်။အယ်ဟူရှတ်လို့ထင်ရှားတဲ့အီရတ်ပြည်သူစစ်တပ်ဖွဲ့တွေအများပြားဟာအယ်ဘူကမန်မှာ IS ကိုဆက်လက်တိုက်ခိုက်နေတယ်လို့ဆော်ဒီဘိုင်အယ်ဟာယတ်သတင်းစာမှာဖော်ပြထားပါတယ်။အယ်ဘူကမန်ကိုပြန်လည်သိမ့်ပိုင်နိုင်တာဟာဒေတာတွေမှာအာနာကြီးထွားနေတဲ့သူ့ရဲ့မဟာမိတ်အီရန်နိုင်ငံအတွက်အဓိကကြတဲ့အောင်ပွဲတစ်ခုဖြစ်တယ်လို့ဘေရုတ်မြို့ American University မှာနိုင်ငံရေးသိပ္ပံသင်ကြားပို့ချပေးနေတဲ့ပမောက္ခဟီလာကရှန်ကပြောပါတယ
် Now the Iraqis and Syrians have connected. It means the road has
ဒီကမ္ဘာ့ဆိုရင်အဘူကမာမှာအီရန်နဲ့ဆီးရီးယားတို့အကြားထိတ်ဆက်မိနေပါပြီ။ဒါကဘာလို့လဲဆိုရင်ဒီအီရန်နဲ့ဘီရူးအကြားလမ်းမကြီးပွင့်သွားတယ်လို့ဆိုရမှာပါ။နောက်ပြီးတော့အရှေ့လက်ပိုင်းဒေသတွင်အီရန်အနေနဲ့အဓိကအောင်ပွဲတစ်ခုရရှိသွားတာကိုဆော်ဒီအာရေဗျနဲ့အစ္စရေးတို့ကတော့ဒေါသထွက်ကြမှာပဲလို့ပါမောက္ခကရှန်ကပြောပါတယ်။အီရန်အနေနဲ့အနိုင်ရလိုက်တဲ့လမ်းကြောင်းကနေ
မက်ဒီတာရေးနီးယန်းပင်လယ်ဆီကိုလက်နက်တီဖြစ်ပြောင်းတည်ယူနိုင်မှာကိုဆော်ဒီနဲ့အစ္စရေးတို့ကစိတ်ပူနေကြတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတွေဟာသူတို့နိုင်ငံအတွက်အဓိကပြဿနာတန်းပီတွေဖြစ်တယ်လို့ဆီးရီးယားအစိုးရကပြောပါတယ်။တူရကီတပ်ဖွဲ့တွေဟာဆီးရီးယားရဲ့ပိုင်းနဲ့အတွင်းမှာတရားမဝင်ဝင်ရောက်နေထိုင်ကြတယ်လို့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်
ို့ပြောပါတယ်။အမေရိကန်တပ်ဖွဲ့တွေဟာစီးရီးယားနိုင်ငံရဲ့မြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာရှိတဲ့ ISD ကိုတိုက်ခိုက်နေတဲ့ SDF ကတ်ပြည်သူစစ်တွေကိုကြောတောင်နောက်ခံပေးနေကြတာဖြစ်ပါတယ်
။ဦးဆောင်မွေပြောပြခဲ့တာပါရှင်။အခုဆက်ပြီးပါကစ္စတန်နိုင်ငံနဲ့အစ္စလာမ်တက်ကြွလှုပ်ရှားသူတွေဟာမြို့တော်အစ္စလာမဘတ်နာကအချက်ချကြတဲ့လမ်းစုံမှာပိတ်ဆို့ဆန္ဒပြနေကြတဲ့အကြောင်းကိုလည်းတစ်ဆက်တည်းပြောပြပေးပါဦးမယ်ရှင်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့နာကနေ့စဉ်လူတန်းပေါင်းများစွာတွာလာလှုပ်ရှားနေတဲ့ဖိုင်ဇာဘတ်လမ်းစုံမှာထောင်ပေါင်းများစွာသောထိုင်ခီလာဗိုက်ယာရာဆူအလာပါတီရဲ့တက်ကြွလှုပ်ရှားသူတွေကြောင့်ယင်ကျော်ပိတ်ဆို့သွားခဲ့ရပြီးဒါဟာတိုင်းပြည်အတွင်းအစွန်းရောက်မှုကိုတိုက်ဖြတ်ရေးဆောင်ရွက်ရမှာအစိုးရအနေနဲ့ဘလို့အခက်အခဲတွေကြုံနေရသလဲဆိုတာကိုလည်းမိမောင်းထုတ်ပြနေတာဖြစ်ပါတယ်။ထိုင်ခီလာဗိုက်ယာရာဆူအလာပါတီရဲ့တက်ကြွလှုပ်ရှားသူတွေဟာနိုင်ငံအရှေ့ပိုင်းလာဟိုးမြို့ကနေအင်္ဂါနေ့ကစတင်ထွက်ခွာလာပြီးဗုဒ္ဓဦးနေ့နှောင်းပိုင်းမှာနာမည်ကျော်ဖိုင်ဇာဗတ်လမ်းစုံကိုရောက်လာခဲ့ကြတာပါ။သူတို့လက်ထံမှာကင်ဆောင်ထားကြတဲ့ပိုစတာတွေမှာတရားရေးဝန်ကြီးဇာဟစ်ဟာမစ်ဟာနှိတ်ကွပ်ခံထားရတဲ့အမာဒီလူနည်းစုကိုအခွင့်အရေးပေးမဲ့ဖွဲ့စည်းပုံပြင်ဆင်ချက်အတွက်တွန်းအားပေးခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့သူ့ကိုယာရုကချက်ချင်းဖယ်ရှားပေးဖို့ပြည်ထောင်စုအစိုးရကိုတောင်းဆိုထားကြပါတယ်။လက်ရှိအစိုးရအဖွဲ့ဟာအငင်းပွားစရာဖြစ်နေတဲ့ဥပဒေပြင်ဆင်ချက်အတွက်လွှတ်တော်ထဲမှာလည်းသူ့ရဲ့မဟာမိတ်အစ္စလာမစ်ပါတီတွေရဲ့ဖိအားပေးမှုကိုခံနေရပြီးစန္ဒပြခေါင်းဆောင်တွေကသူတို့ရဲ့တောင်းဆိုချက်မရမချင်းလူစုမခွဲဘူးလို့အခိုင်အမာပြောထားကြပါတယ်။ပါကစ္စတန်ပြည်ထရေးဝန်ကြီးအဆန်အက်ဘယ်ကတရားရေးဝန်ကြီးကိုယာရုကဖယ်ရှားဖို့တောင်းဆိုချက်ကိုညှဉ်းဆန်းပြီးသူ့ကိုတရားစွဲဆိုစရာအကြောင်းလည်းမရှိဘူးလို့ VOE ကိုပြောပါတယ်
။ဆနပြသူအုပ်စုလေးတစုလမ်းဘေးမှာထိုင်နေကြတာရှိပါတယ်။လမ်းပေါ်မှာအခုလိုထိုင်နေတာဟာဥပဒေနဲ့မညီညွတ်ကြောင်းဒီလိုလူစုတာမျိုးကိုဥပဒေကတားမြစ်ထားတဲ့အကြောင်းဖြောင်းဖြားပြီးတော့သူတို့နဲ့စကားပြောညှိနှိုင်းဖို့ကြိုးစားနေပါတယ်။သူတို့ဘက်ကဥပဒေချိုးဖောက်တဲ့ပြုမှုမှုတွေလုပ်လာမယ်ဆိုရင်တော့တရားဥပဒေတိုင်အရေးယူဆောင်ရွက်ရမှာပါပဲ
။ဒါပေမဲ့ဆန္ဒပြခေါင်းဆောင်တွေကတော့ဝန်ကြီးဟာမစ်ကိုအပြစ်ပေးရမယ်လို့အခိုင်အမာပြောထားပြီးတချို့ကတော့သူ့ရဲ့အစ္စလာမ်ဘာသာအပေါ်သက်ဝင်ယုံကြည်မှုကိုတောင်းမှပဲမေးခွန်းထုတ်ကြပါတယ်။ကာဒင်ရပ်စဘီကအခုလိုပြောပါတယ်
။ပါလီမန်ရဲ့ဆောင်ရွက်ချက်တွေကြောင့်ပြည်သူတွေကစိတ်ပျက်နေကြတဲ့အချိန်ကစပြီးမျိုးသားမှုတွေရှိနေတဲ့ဒီမျိုးထဲမှာဆန္ဒပြပွဲလုပ်ဖို့ဆုံးဖြတ်ခဲ့ရတာပါ။ဒီတော့ကျွန်တော်တို့ရဲ့ပထမတောင်းဆိုချက်ကဒီတရားရေးဝန်ကြီးကိုဖယ်ရှားပေးဖို့ဖြစ်ပါတယ
်။တရားရေးဝန်ကြီးဟာမစ်ဟာသူဟာအစ္စလာမ်ဘာသာဝင်အမှန်တကယ်ဖြစ်ကြောင်းနဲ့အမာဒီဘာသာဝင်မဟုတ်ဘူးဆိုတာကိုအခိုင်အမာပြသတဲ့ဗီဒီယိုကလစ်တစ်ခုကိုလူမှုကွန်ရက်မီဒီယာမှာချက်ချင်းတင်ပေးလိုက်ပါတယ်။ဒီဖြစ်ရပ်ကဘာကိုပြနေသလဲဆိုတော့ပါကစ္စတန်အာဏာပိုင်တွေဟာအစ္စလာမ်ဥပဒေရဲ့ဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့တခြားဆက်ဆက်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကအချက်လက်တွေနဲ့ပတ်သက်ပြီးအာဏာပိုင်တွေအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာကိုဒီလှုပ်ရှားမှုကမိမောင်းထိုးပြနေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအတွင်းမှာအမာဒီတွေကိုမွတ်စလင်တွေလို့မတတ်မှတ်ဖဲဗလီတွေမှာဝိပုစုတောင်းမှုတွေကိုလည်းတားမြစ်ထားပါတယ်။အစ္စလာမ်ဘာသာအပေါ်အမာဒီတို့ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာတမယိုးကျအဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကွဲလှဲပြီးသူတို့ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုပင်မမွတ်စလင်တွေကတက်လွဲအဓိပ္ပာယ်ကောက်ယူနေကြခြင်းသာဖြစ်တယ်လို့ဆိုကြပါတယ်။ဒါကြောင့်လည်းအခြေခံဝါဒီတွေကအမာဒီတွေကိုအကြမ်းဖက်နှိပ်ကွပ်ဖို့တိုက်တွန်းသလိုဖြစ်လာခဲ့ပါတယ်။အစ္စလာမဘတ်မြို့ရဲ့အချက်ချာကြတဲ့နေရာတွေအထူးသဖြင့်နိုင်ငံခြားတန်တမန်ရက်ွက်တင်တဲ့အစိုးရယုံတွေလွတ်တော်အစအဦးတွေစီကိုစန္ဒပြသူတွေရောက်မသွားအောင်ကာကွယ်ဖို့အုပ်ချုပ်ရေးအဖွဲ့ကကွန်တိန်နာကားတွေနဲ့ရဲတပ်ဖွဲ့ဝင်4000လောက်ကိုတပ်ဖြတ်နေရာချထားပါတယ်။မျိုးရဲအကြောင်းတွေနဲ့ယုံတွေအကုန်လုံးနှီးပါးကိုလည်းပိတ်ထားရပါတယ်။ဒီစန္ဒပြသူတွေကိုမနှိမ်နှင်းတဲ့အတွက်လမ်းတိတ်ဆုပ်မှုတွေကြောင့်အစိုးရဟာဝေဖန်ခံနေရပါတယ်ရှင်။ Bio American Tanya Tajani Mnekin season with Nazi Nijara Preparation. A good sorry Arabia Nanga Begula Jijaya Oma. Sorry Arabia Nanga, my Ishi Minda Mohammed bin Salman Usande Agri Nini Loyaha, Dowin Mitazurigo Pimatabi, Tazadaza Jebian Lanivare. A she Levanti Daga, a Chanda Zone, Anna Shidu Chule, Bawin Patel Lanivare. Dikesaha, Siwaye Damaka, Nanga Yi Pietanale Pidelu, don't have Murile Shinirava. Fioe drained out Henry Richwell, yet drain lago, she can be Ujo Zandaga, Piopjava Mission.
ဒီကြေရရက်သက်တဲ့နှစ်ပတ်ကျော်လောက်ကမှစန္ဒမန်ရဲ့ရင်းနှီးမြှုပ်နှံသူတွေဟာရီယတ်ဘျူရိုရစ်ကာလ်တန်ဟိုတယ်မှာစုယုံပြီးစောဒီအင်ရှစ်ဆန်ရဲ့ဒေါ်လာဘီလီယံ900တန်မြို့သစ်တည်ဆောက်ရေးစီမံကိန်းကိုတက်ရောက်နားထောင်ကြပါသေးတယ်။ရေနံကလမ်းခွဲပြီးပြန်ပြင်းမြဲစွန့်အင်ဆက်ဆက်နဲ့လက်ပတ်မဲ့မြို့သစ်ကြီးစီမံကိန်းဖြစ်ပါတယ်။အဒီပတ်အစောပိုင်းမှာတော့အဲ့ဒီဟိ
ဒီလောက်ရကိုလူတွေကထောက်ခံကြတယ်လို့ချင်းတန်ဟောက်စုရတနာဥစုကပင်လယ်ကွေ့ရေးရာသုံးသပ်သူဂျင်းကနမန်ခါဆိုပါတယ်။တောင်ဝင်းမိသားစုတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုလူသိရှင်ကြားအဆက်ခွဲဖို့အတွက်သူတို့ရဲ့လုပ်ရမှားတွေဆိုပြီးမီဒီယာတွေမှာဖော်ပြတာဟာနိုင်ငံရေးပုံစံတစ်ဖြစ်ပါတယ်။
အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကတော့ဒီလောက်ရကိုလူတွေကထောက်ခံကြလိမ့်မယ်လို့တွက်ထားပုံရပါတယ်။ဖန်ခံရသူတွေအထက်မှာကမ္ဘာအချမ်းသာဆုံးသူတစ်ဖြစ်တဲ့မင်းသားအယ်ဝါလီဘင်တာလာလည်းပါဝင်ပါတယ်။သူဟာ ဒီစီဇန်ဟာဘလောက်ထိနောက်ကျောင်းကျန်သွားမလဲဆိုတာလဲမေးစရာတစ်ခုပါ။ဗြိတိန်ကာကွယ်ရေးလုပ်ငန်းကုမ္ပဏီဖြစ်တဲ့ BAE ဟာ2012ခုနှစ်ဒေါ်လာ3,000စောင်းနှင်းချီတဲ့ဂျက်တိုက်လေယာဉ်အယောင်အဝယ်မစမမှုမှာပါဝင်ပတ်သက်ခဲ့ပေမဲ့အဲဒီတုန်းကဗြိတိန်ဆော်ရီနှစ်ဖက်နိုင်ငံရေးပြည်အနေနဲ့ဒီမှုကိုဖုံးဖိဖျောက်ဖြားထားခဲ့တာပါ။လူအများပြားကတော့အခုအပုတ်ချပွဲဟာအသက်30နှစ်အရွ
Senator Mita bin Abdullah le Pawimar. Janem Patabi Lungunizung Tadu Graham Griffiths ka Gulu Suare.
Mohammed bin Salman ha Patama Kakwe Winitawango Yuare. Nabido Champet Tampian Taipia Yene Taulanego Tule Ago Twintamare. Sura Agu Nangan Zong Taye Chike Yadugu Ya Yulaida ha. No Song Chani Anatiaku Sok and Chime Pibare.
Bin Salman ha Agulu Niko Muri Lula Suya Natanzong Zebi Iman Yellow Kore. Sibuaye Lumuye Pupi Yang Lamuye to Sigiri Das should be Lumi Dapchapare. Natan Saknema Yenan Zika Singered Saudi Arabia Nangaye Bajata. Dollar Nazan Nabilian Lumi Piagavare. Dapi the Dento Mutamuye Siakanum Chapare. Dapi Tom Midazu Edra Kunja Zigui Nangano Sang Yang Edra Celebi Povazi. Mazuntai no babu. Lebanon Chisa Sibuaye Pinashen Gazi was Nigara.
Saudi Menangaye, Siwaye Punfimu Abiola Edwe, a Bionari Lupu Josalavare, Jinangoji, Mikuniare Pika, Jinim Yunamu Chibu Siwaye Pipu, Josani Rapipare, Jinim Yunamu Siwaye San Edwe, a Yeji and Murigaro, Puneminamu Sie, Shinim Piatai, Ocho Musene, Kamuine, Agri Laisamu Tepeiru Pipare.
Meganangayunitanagara, Gu Agri Tepe Lugaha, Tayamata, Pipuniminamu Sibu Taiton Tavare. Donald Trump got a chas up this year, Yasia. Thank you, good through to Nipangazo at some kind of yard with Pitello Subi. Sorry, in Simenda will teach you to yet to Dasamianama Pobiatavare. Tongazu Jenkin and Watcaro. Dipia Gia, Blouty Yakan Hangers Ravu, Ulu to Javare.
In Simena Bin Samaha, Sipaigo, Diga Tadu, a champa Warago, Sanjandu. Sorry, Arabiago, Kitte Gavadi, Siposame Dulu, a Tankayadu Pipare. Tabime. Aku Leshima, Jordan McCamman line at Chini Pinny that dread. American Piran Sure, Nangan Jai net sipper down Shidu Repo, so in there, Nyabia Shinima Pipare.
Dilo me meare at Chini ha, did that Kulune Pathenevare. Suni Usame Saudi Arabia ha, Yemen Nangama, Sia, Hudi the Bonin and Salat Akanilava. The Chingam have American Piran Zuale, Iran and Chusutai nuclear the Bodwin Jago Salat, Dipuma Pusura, me mea Pinevare.
ตรงนั้นดูเรื่องอีรานเนี่ยชอบดูเรื่องนั้นนั่งงานเป็นดีลมาติงหูริฮะสุรุยแบบยังใส่หูปูมูจีทวาลาเซลิงเมลูคำนั้นนี่จะจังหวะเนี่ยตอนแรกเนี่ยใช่
ဆဲဆုနှစ်ပေါင်းများစွာအတွင်းအရက်သားဆွေရတဲ့ပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲကိုကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီပြောင်းလဲခြင်းကြံပြီးဆိုတဲ့ဆောင်ပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ်အန်အဒီပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိစောင့်ခြင်းပေးနိုင်ခဲ့ပါပြီလဲမဲဆန္ဒရှင်တွေရဲ့မျ ဒီနေ့ရဲ့အစီအစဉ်ကိုမနေ့ချောင်းတိုင်းအတွင်းထွက်ပြီးသွားကြတဲ့အတွက်အပြောင်းလဲတွေလုပ်ဖို့ကြိုးစားလာပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ် voa@vo-news.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ voa Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လိုက်အစီအစဉ်ကကျူစွာပါတယ်ရှင်။
လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကကျန်းမာရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုအလှည့်ပေးပြပါရစေရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေထဲမှာအိတ်ဆက်ဗီရောဂါပိုးရှိသူတွေကိုတွေ့ထားရပြီးသူတို့ကိုဘင်္ဂလားဒေ့ရှ်
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
HIV Luna 62
ရှိတာကိုကျွန်တော်တို့ဌာနအသီးသီးကနေတွေ့ထားပါတယ်သူတို့ကိုကျွန်တော်တို့ဌာနကဆေးဝါးတွေပေးနေပါတယ်ဆေးရပြီးတဲ့နောက်မှာစခန်းတွေတဲကသူတို့ရဲ့မိသားစုတွေစီပြန်သွားကြပါတယ်ယရီလူနာတွေထဲမှာအမျိုးသားစကူဦးကလေးဆယ်ဦးပါဝင်တယ်လို့ဒေါက်တာဆလမ်ကပြောပါတယ်သူတို့တွေဟာတခြားဒုက္ခတွေတွေနဲ့အတူစခန်းတွေထဲမှာပဲအတူနေထိုင်နေကြတာကြောင့်တခြားလူတွေကိုကူးစက်တာမျိုးတွေဖြစ်နိုင်မလားဆိုတဲ့စိ ရှိတာကြောင့်အခုလူနာတွေကိုလည်းတိကျခွဲထားတာမျိုးမလုပ်ဘူးလို့ဒေါက်တာဆလမ်ကပြောပါတယ်
။ Because AIDS patients treatment will continue for lifelong and this
ဘာကြောင့်လဲဆိုတော့ AIDS လူနာတွေဟာဘဝတသက်တာလုံးကူညီထောက်ပံ့မှုတွေပေါ်မိခိုအားထားကြရပါတယ်။ဒီလူနာတွေဟာသူတို့ရဲ့မိသားစုတွေပေါ်မှာမိခိုအားထားနေကြရတာပါ။အဲဒါကြောင့်ပြဿနာမရှိဘူးလို့ထင်ပါတယ်
။ဒီအခြေအနေကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအန်ဒရယ်ရှိတဲ့အခြေအနေမဟုတ်ပါဘူးလို့ဒေါက်တာဆလမ်ကပြောပါတယ်။ AIDS ရောဂါတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS က2019ခုနှစ်မှာထုတ်ပြန်တဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာ2016ခုနှစ်အတွင်း HIV လူနာအရေအတွက် 12,000 ရှိပြီး AIDS ရောဂါနဲ့ဆက်စပ်တဲ့သေဆုံးသူအရေအတွက်ကအယောက် 1,000 ရှိပါတယ်။မြန်မာနိုင်ငံမှာတော့အလားတူနှစ်အတွင်း HIV လူနာအရေအတွက် 23,000 ရှိပြီးသေဆုံးသူအရေအတွက်က9800ရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေဟာစခန်းတွေထဲမှာပြစ်ကျက်ပြီးနေနေကြရတာကြောင့်ကူးစက်မြန်ရောဂါတွေဖြစ်ပွားမှာကိုဆိုရင်ရတဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကပြောထားပါတယ်။ကာလဝမ်းရောဂါကိုဓာတ်ဆီးဖို့အတွက်ကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်ကိုလည်းစတင်လုပ်ဆောင်ထားပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအသက်တစ်နှစ်ကနေ9နှစ်အကြာကလေးငယ် 38,000 နီးပါးကိုကာလဝမ်းရောဂါကာကွယ်ဆေးတိုက်ကျွေးတဲ့လုပ်ငန်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးစီးလှုပ်ဆောင်ခဲ့ပါတယ်။ထပ်ဖြည့်ကာကွယ်ရေးအနေနဲ့နောက်တစ်ကြိမ်ထပ်ပြီးကာကွယ်ဆေးတိုက်ဖို့လည်းရှိပါတယ်။ဆိုးရွားတဲ့ပိုလီယိုရောဂါကနေကာကွယ်ဖို့အတွက်အသက်9နှစ်အရွယ်ထိကလေးငယ်တွေကိုရောဂါကာကွယ်ဆေးတိုက်ကျွေးအောင်မှာဖြစ်တယ်လို့လည်း WHO ကပြောထားပါတယ်ခင်ဗျာ
။ကိုကျွတ်ကျော်တင်ပြပြသွားတာပါရှင်။ VOA American တိုင်းရဲ့တာကြနေမနေ့ဖက်အစီအစဉ်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယနိုင်ဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာလို့သူတွေအတွက်အီရန်တို့အင်္ဂလိပ်သင်ခန်းစာကျမ်းမာရေးနဲ့တိုင်းရင်သတင်းစာစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့လည်းရှိပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6:29မိနစ်ခွန်းနာရီအထိအစီအစဉ်ကိုလိုင်းတို16:19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်9:24မိနစ်နဲ့25မီတာတွေမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေ 2019 ခုနှစ် November 10 ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ 32 40 နဲ့ 50 အပြင်လိုင်းလိုက်မီတာ 190 ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ American Style Indian အသွင် English သင်ခန်းစာကိုလေ့လာကြရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာတော့ ဒီဘက်ကစိုးရတော့ဒီဘင်းဘန်းစီလေးဆိုချက်တူဝတ်ဝတ်ပေါ့ဘယ်လိုအိပါပွားလဲပေါ့နော်ဒါပြောချက်ဒီပုံမှန်ပြန်ရင်းလို့ပြောရတယ်ဆောင်းနေတယ်နိုင်ငံတော်အလုံးမှာဂျပန်အုံနောက်ရောင်ယောဂကာကွယ်ဆေးထိုးပေးမဲ့အကြောင်းကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်အဲဒီနောက်တိုင်းရင်သတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့မနှစ်ခင်းအင်္ဂလိပ်သင်ခန်း
Loose
cannon.
Chipare, Salumbanga. L O O S E, loose ga chownida. C A N N O N, cannon ga miao suro. Sakai kunye diai diwiga chownide miao po. D don't think the laragaro, demo locaga chipare. She don't ask the moji di ma, miao dwigu, de sauni shia ma. Miao jiwigu, gumba boma. တန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာဆိုင်းကြီးတဲ့အခါမှာဂုံးပတ်ရဲ့ဟိုဘက်ထိနေဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲကဘိနှဘိန်ရှိပြီးသားအမြောက်ကြီးဟာလေးကလေးလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်နေနေရာမှာတင်မောသားတွေကိုအန်ဒီရဲ့ပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင်းတလာတဲ့အီဒီယမ်အတိဘေကတော့လူတူဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူက လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လိုတဲ့ပုံကိုမျိုးအားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရလူစကန်နဲ့ညီလို့ရည်ညွှန်းသုံးနိုင်ပါလေဒီသုံးချက်ပတ်သက်လို့ George ပြောတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
John is known as a loose cannon, so his co-workers are very careful with what they say in the office.
John ha a chaung ne lu ye lu lu ti mya ja de. Da chaung tu lu pho kai me dwi ga yau ma sa ga pyo yin taik ko tri tha pyo ja ya de lu ji be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon.So his co-workers are very careful with what they say in the office.
အားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရဘယ်လိုပြောမလဲ?
Loose cannon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်။တလလဒန်စီစဉ်ပို့ချပေးနေတဲ့အီယန်အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုနိုင်ငံတစ်ဝန်းလုံးမှာဂျပန်အုံနှောက်ရောင်ယောဂကာကွယ်ဆေးထိုးပြီးတော့မဲ့အကြောင်းကျန်းမာရေးစီစဉ်ကိုလည်းထုတ်လွှင့်ပေးပါအောင်မရှင်။ဂျပန်အုံနှောက်ရောင်ယောဂအဖြစ်များတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ယောဂအဖြစ်များတဲ့ကလေးတွေနဲ့လူငယ်ပိုင်းအွယ်တွေကိုနိုဝင်ဘာလနဲ့ဒီဇင်ဘာလထဲမှာအခမဲ့ကာကွယ်ဆေးထိုးပြီးမဲ့အစီအစဉ်မှာလက်မလွတ်မိစေဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ဒီကာကွယ်ဆေးထိုးဖို့ဘာကြောင့်အရေးကြီးတာလဲ။ဂျပန်အုံနှောက်ရောင်ယောဂရဲ့လက္ခဏာတွေကဘာတွေလဲဆိုတာကိုကလေးအထုခုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
် Okay, ပမခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမကြခင်ဒီဂျပန်အုံနှောက်ရောင်ကာကွယ်ဆေးအစုလိုက်ကျော်လိုက်ပါဆရာနော်ထိုးဖို့ရှိရလို့ကျားရတဲ့အတွက်ဆရာကြီးဒီကာကွယ်ဆေးထိုးဖို့ကဘယ်လိုအရေးပါလဲဆရာကြီ
းအတိုင်းမှာကျွန်တော်တို့ဒီနေမှာနေမှာအကြောင်းချေပြုပေါ့နော်ဆိုတော့ငါးနှစ်ကဆန်ကနေကလေးတွေကိုဂျပန်နောက်ရောင်ကာကွယ်ဆေးထိုးပါမယ်ဒီဇင်ဘာလမှာဆိုလို့ရှိရင်တော့ ဟုတ်ကဲ့ဆရာကြီးဒီကောက်ွယ်စည်းဟိုထိုးတင်တယ်ပေါ့ဆရာနော်အခုလိုဒီအတန်းအမြဲပြင်းပြင်းထန်ထန်ရှိနေတယ်ဆိုတော့ကောက်ွယ်ထားတာကလာဖြစ်လာလို့ရှိကနာဒီအတန်းနဲ့ချင်းချင်းမှာကျင်းဝါတာထဲအများကြီးတက်တာတယ်ပေါ့ဆရာနော်အဲ့တော့ဒီကောက်ွယ်စည်းထိုးရတဲ့အတွက်အန္တရာယ်ရှိနိုင်တဲ့နေထားပါဆရာဆရာဒီကောက်ွယ်စည်းကထိုးခဲ့တာတော့ကြပါဘူးဒုတိယကစားချက်ကဒီအမေရိကန်စစ်သားတွေကိုက ိုင်းနိုင်ငံတွေကလည်းတော်တော်လေးသုံးပြီးသားဖြစ်ပါတယ်။နိုင်ငံတော်တော်များများကတော့ဒီသုံးနေပြီးတော့ကမ္ဘာ့ကျန်းမာရေးအတွက်လည်းတော်တော်လေးအမှတ်ယူပြီးသားဖြစ်ပါတယ်။ကျွန်တော်နိုင်ငံမှာလည်းအဲဒီဥစားကပြန်ထထုတ်စေသုံးပေါင်းသေးတော့ကြောက်တယ်။အဲတော့ကောင်တာလည်းပြလန်းမှမပါဘူး။ကျွန်တော်ကတော့ဒီလုံးတိုင်းတည်းတာခမဲ့ထုတ်ပြီးမှဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီညမှာဒီကာကွယ်ဆေးထိုးတဲ့အတွက်ဖြစ်လာနိုင်တဲ့အန္တရာယ်ကမရှိသလောက်ပဲလို့ပြောမှာပါဆရာနော်
။ဟုတ်ဟုတ်ကဲ့။မရှိသလောက်ပါပဲ။ဒီကာကွယ်ဆေးကပြီးတော့ဒီလိုလူကြီးများတဲ့နိုင်ငံမှာလည်းသုံးခဲ့တဲ့ပြည်နိုင်ငံသုံးတော့ဒီလိုမှ300လောက်သုံးပြီးပါ။အဲ့ကျတော့အဲ့ဒါဒီကဖြစ်တဲ့ချက်ကပါလဲဆိုရှင်ထိုးတဲ့ညမှာနားလဲပေါ့နော်။ແນ່ນແນ່ນນາແມ່ພ້າແມ່ບໍ່ເນາະແລ້ວບໍ່ເຊື່ອຈາກຊີ້ໃສມາເນາະດີລະບໍ່ຊີ້ແນ່ນມາແຕ່ແລ້ວຍັງຊິຫາຊູດີຫາຕື່ມມາແຕ່ລະຜິດໄດ້ເນາະດາແລ້ວປະຄຸນີ້ເດບາແລ້ວຊ້າມາທີ່ຫຍັງບໍ່ຜິດເນາະເຈົ້າເຮົາໂອດີວິຫາຈິຈົ່ງເນາະອີ່ມາແຕ່ຊິຈາກລົງຈົ່ງບໍ່ຊິຊິຜິດໄ
ປໂອເຄສຽຍເອົາຄູລູດີກາກໍຊິມາທູມີແຄ່ໂຕຍໍກາຜິດລະແກ່ຍໍບໍ່ລູມິຈູດີປີໂຕຊິແນ່ນແມ່ເຊຍ
ດີຕາອົງເນາະຍໍກາກາເດຄູສະເລໂຊຈູເລັກສະເລບໍ່ເນາະຈິມບໍ່ရှင်မုန်ခရံကိုဆက်တယ်။ဒီ virus ပေါ်ကတော့ဒီဘေးမှရှိနေလို့ဆိုရင်ချက်သူဝတ်ဝတ်ပေါ့။ပြောရပါပွားလိုက်ပါနော်။ဒါပြောချက်ဒီဘုံမှာဖြာရင်းလို့ပြောရတယ်လေ။ဆေးဆောင်နဲ့သူတို့တည်းမှာပွား။အဲ့ဒီဓာရင်းလို့ဝတ်လို့မျိုးရတယ်တော့ရှင်မုန်ကတိုက်မယ်။အဲ့ဒီပုံကဝင်သွားပြီးသူကကျောင်းသားတွေလည်းဒီချင်းတွေကဟိုလူအသိမကြိုက်ဘူး။သိဆိုင်လို့ခံတယ်ရှင်မုန်။အန်ဒရယ်ဖြစ်ပြီးတော့သူတို့သွားပြီးတိုက်မယ်တဲ့ခါကျတော့ဒီခန္ဓာကိုယ်လေဒီ virus ပုံပင်တချို့လဲရောဂါလက္ခဏာတော့မပြောင်းတချို့လဲလက္ခဏာပြောင်းဒါပေမဲ့လူကြီးအားလည်းတော့မပြောင်းတော့ဘူးနော်ရောင်းမဲ့အခြေရောက်တယ်ပေါ့နော်အဲ့ကြတော့တော်တော်လေးပြင်ထန်တဲ့လက္ခဏာပြောင်းတော့ပြားလဲပြားလဲပြားကြီးရဲ့တက်တယ်တတိလစ်တယ်ပေါ့နော်အကျော်ဆွဲတဲ့ဒါလေးဖြစ်တယ်ပေါ့ဟိုဖြစ်တာတော့အများကြီးလို့တော့မှဖြစ်ဖြစ်ရှင်ကြောက်စရာကောင်းတဲ့ခုကတော့ဖြစ်တယ်နော်ဒါပြတော့ကျွန်တော်တို့နိုင်ငံရဲ့ပတ်ဝန်းကျင်ချင်းကြီးကြီးရင်ဒီချင်းကမှလေသွင်းနေမှာပေါက်တယ်။နော်မြောင်းနေ AI နေ AI နေပါတယ်မှာပေါက်တယ်။ဒီပုံမှာဆိုတော့ဒီမြောင်းနေပေါ့နော်။ဟိုသွင်းတဲ့ခွေးချင်းအကြီးကြီးကမှပေါက်တယ်။ဒါကတော့မြောင်းနေမြောင်းပုတ်တဲ့ AI နေအဲ့မှာပေါက်တယ်။အဲ့တော့ဆိုတော့ဒီပတ်ဝန်းကျင်အချိန်ကကျွန်တော်တို့ပတ်ဝန်းကျင်မှာရှိတယ်။တနည်းအားဖြင့်ကျွန်တော်တို့မှာရင်တော့ဖြစ်တာတဲ့လူနာတွေတည်းရှိတယ်။အဲ့ဦးနောက်ရောင်ပေါ့နော်။ virus ပေါ်ကြောင့်ဦးနောက်ရောင်ဖြစ်တယ်။ကလေးတွေကကျွန်တော်တို့အများကြီးဖြစ်ပါတယ်ရှင်။အဲ့ဒါကြောင့်မလို့ရုပ်စာတွေဖြစ်ပေါ်နေတာရှိတယ်။ပေါ်နိုင်တဲ့ပတ်ဝန်းကျင်လည်းရှိတယ်။ဒါမှမဟုတ်တောင်းဒီလုံးတိုင်းတာနဲ့သူတို့ဒါပြောမျိုးသားကာကွယ်ဆေးထိုးစီစဉ်တာခဲ့တော့မှုဆုံးဖြတ်ခဲ့တာဖြစ်တာ
။ဟုတ်ကဲ့ဆရာ။အခုလိုဒီကာကွယ်ဆေးထိုးတာချင်းပေါ့နော်။ခုနဒီချက်ပေါက်ပွားရနေရတွေကိုကာကွယ်ခြင်းအဖြစ်ရောဒီရောဂါကိုကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
။ချေလို့နေမှုကြောင့်လည်းခဲ့တယ်။ဥပမာသူကဟိုသူတို့ကွေးချင်လို့ရည်ရည်တိုင်းမှာပေါက်တာပေါ့ တော့အိမ်ပါအိမ်ပါဝင်နေမှာပဲနော်ဒီအောင်လို့လက်မှတ်လို့ဆိုတော့အဲ့ဒါကြီးကိုသင်ပြမှာတော့ဖြစ်ပါတယ်သူကလူကိုချင်းမခိုက်မခံလို့မဟုတ်ဘူးဆိုတော့ဒီအိမ်ကောင်းလို့ပြောတယ်အဲ့ဆိုင်ကြီးဆိုင် impregnated let's call စီးရင်ချင်းတော့တုံးတော့ဒါပေမဲ့ဒီစားကဒီဘောင်းကလည်းအောင်မြင်ပြီးသားသက်သက်ကြာသက်ခံပါတဲ့ချက်ပြီးတော့ထိရောက်တဲ့ကံကလေးရှိတယ်ဒါဒီယောဂအောင်ရှင်းပုံမှန်လည်းတို့ပြန်ရင်းတယ်လည်းယောဂဖြစ်တယ်ကုစရာဥဒ္ဒတိမရှိဘူးနောက်ဖဲ့အနေနဲ့ပြီးနိုင်တယ်လို့ဒုက္ခတာဖြစ်နိုင်တယ်သို့သောကောင်းဝင်လေးနဲ့ကောင်းဝင်လေးရှိတယ်အဲဒါကြောင့်ကျွန်တော်တို့လည်းကောင်းဝင်လေးဒီကမ္ဘာ့ကျမ်းမာရေးကိုတိုက်တွန်းမှာတော့ကျွန်တော်တို့ပြည်သားနိုင်ငံတွေမှာကျွန်တော်နိုင်ငံမှာပါနေဖို့ထည့်ထားတယ်အဲတော့ပြည်သားနိုင်ငံတွေမှာဆိုရင်ကောင်းဝင်လေးကိုမျိုးသားကောင်းဝင်လေးတို့စီမံချက်မှာထည့်သွင်းတယ်အဲ့တော့ကျွန်တော်တို့မတောင်ဆက်ချက်ကျွန်တော်ရစားပြီးကျင်းပါပါအဲ့ဒီမထည့်မတိုင်ရင်မထုတ်ရတဲ့သူတွေကိုကျွန်တော်ကတောင်ကက်ဆပ်လို့ခေါ်ပါပြန်ပြီးတော့အစုလိုက်လို့လိုက်ထုတ်ပြလိုက်တာဒါပေမဲ့ဒီဥစားဒီချိန်မှာထုတ်ပြမှာနောက်နေ့ကျမှာကျွန်တော်ကအစုလိုက်ကြတယ်ပြန်ထုတ်ပြမှာမဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ဒီတစ်ခါမှာထုတ်ဖို့အထူးရည်ကြည်ရပါဆရာနော်
ထုတ်ရည်ကြည်ပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမကြီးကဏ္ဍကိုနားဆင်ကြရကြာရတာပါရှင်ဒီစီစဉ်ကိုကြာတာပတိနေ့ညပိုင်းနဲ့အခုလိုတောက်ကြနေမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါတယ် VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအတန်နှင့်အစီအစဉ်တွေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းစီစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့မှာမြို့တိုင်းသားတွေနေထိုင်ဖို့အိမ်အလုံး40ခန့်ကိုအေရော်ဒီတိုင်းအစိုးရကနေဆောက်လုပ်ပြီးတော့မှာဖြစ်ပါတယ်။တမရဝါနေတင်စီချတဲ့မွန်ပြည်သက်ပါတီရဲ့တက်တဲ့ဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သက်ပါတီဘက်ကနေတင်ပြထားတယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်ဆောင်နေကြတဲ့မွတ်စလင်နယ်ဝါတွေကိုမြန်မာပြည်အစိုးရကနေစီစစ်လက်ခံပြီးနေရာချထားဖို့ကြိုးပမ်းနေချိန်မှာမောင်နှောမျိုးနယ်မှာရှိတဲ့ရခိုင်တိုင်းသားကျေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်ဖို့မဖြစ်နိုင်တဲ့အခြေအနေထုတ်ပြန်ချက်တွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားတွေနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအီယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပြီးလက်ရှိနေအိမ်10လုံးခန့်ကိုစတင်ဆောက်လုပ်နေပြီဖြစ်ပါတယ်နေအိမ်တလုံးကျ30နဲ့80ကျားကုန်ကြဖို့ခန့်မှန်းထားပြီးအေရီတိုင်းအစိုးရကနေအိမ်အလုံး30နဲ့40ကျားဆောက်လုပ်သွားမှာလို့လျှက်စစ်စွမ်းအင်စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကပြောပါရယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီပေးနိုင်ရေးအတွက်အေရီတိုင်းဒေသကြီးကဝန်ကြီးချုပ်ဦးမန်းကျော်နေကဦးဆောင်ပြီးအောက်တိုဘာလ25ရက်နေ့မှာမောင်တော်မြို့ကိုသွားရောက်ကြည့်ရှုခဲ့ပါရယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးလည်းနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အနေနဲ့ဦးစားပေးလုပ်ငန်းစဉ်3ရက်အနက်နေအိမ်တွေပြန်လည်ဆောက်လုပ်ပေးရေးကိုစတဲ့အကောင့်ထဲပေါ်နေခြင်းလည်းဖြစ်ပါတယ်
တမ်တော်ကနေတင်စီထားတဲ့မွန်ပြည်တပ်ပါတီရဲ့တက်တီဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့မွန်ပြည်တပ်ပါတီကိုစတဲ့တို့အကြနိုဝင်ဘာ10ရက်နေ့ကမော်လမြိုင်မြို့ပြည်နယ်အစိုးရရုံတွေ့ဆုံပွဲမှာမွန်ပြည်တပ်ပါတီကတင်ပြထားပါတယ်ပြာသုံးစုတံပြူစရဲမော်တော်ကားလမ်းပေးရှိမွန်ပြည်တပ်ပါတီကိစ္စခန်းနှစ်ခုနဲ့ကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်ထီဖိုးနိုင်ကျေးရွာရှိမွန်ပြည်တပ်ပါတီအကောက်ခွန်ကိစ္စခန်းကိုလွန်ခဲ့တဲ့ဖေဖော်ဝါရီလနဲ့မဆလဆန်းပိုင်းကတပ်မတော်စစ်ကြောင်းတွေဖယ်ရှားပြီးဝင်ရောက်နေရာယူလာခဲ့တာပါမွန်ပြည်တပ်ပါတီဘက်မှတင်ပြလာတဲ့အခက်အခဲတွေကိုမွန်ပြည်နယ်အစိုးရအနေနဲ့အထက်ကိုတင်ပြပြီးမှသာပြန်လည်ဖြေရှင်းပေးလို့ရမှာဖြစ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကမီဒီယာတွေကိုပြောပါတယ်ရင်ချိုင်းတိဆောက်ရမှာနှစ်ဦးနှစ်ဖက်ယုံကြည်မှုရရှိနိုင်စေဖို့ NCA လက်မှတ်ရေးထိုးရမှာမွန်ပြည်တပ်ပါတီပါဝင်လာနိုင်ဖို့မွန်ပြည်နယ်အစိုးရအနေနဲ့တိုက်တွန်းထားပါတယ်
ချင်းပြည်နယ်ပလတ်ဝအထက်ပိုင်းမြန်မာအိန္ဒိယနယ်စပ်မှာတိုက်ပွဲတွေရက်ဆက်ဖြစ်လာတဲ့အတွက်ဒေသခံတွေကိုခရီးသွားလာခြင်းမပြုကြဖို့ဒီလ9ရက်နေ့မှာရခိုင်တပ်မတော် မြန်မာစိုးရတပ်ကရခိုင်တပ်မတော်အခြေပြုတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးမြေပြင်ထိုးစစ်တွေလည်းယခုရက်ပိုင်းအတွင်းအဆက်မပြတ်ဆင်နေတဲ့အတွက်ဒေသခံတွေထိခိုက်မှုမရှိရအောင်အခုလိုအသိပေးထုတ်ပြန်တာဖြစ်တယ်လို့အေအေနဲ့နီးစပ်သူတွေကပြောပါတယ် နိုဝင်ဘာလတရက်နေ့ညနေပိုင်းကစပြီးပလက်ဝမြို့နယ်ကွန်ပြင်ကျေးရွာအနီးစမန်းတလန်တောင်တန်းမှာရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲစတင်ဖြစ်ပွားခဲ့ပြီးနိုဝင်ဘာလ9ရက်နေ့နဲ့6ရက်နေ့တွင်မှာလည်းမောင်ပူတောင်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်သတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်
ကော့တွန်ကော့ပနိုဂျီယာဂျာမာတီဆောင်မဲ့ကျွန်းကုမ္ပဏီရဲ့ပိလမီစက်ယုံစီမံကိန်းကိုဘယ်လိုကောင်းထဲပေါ်ဆောင်ရွက်သွားမယ်ဆိုတာကိုချပြရှင်းလင်းစီလိုကြောင်းဒေသခံတွေကပြောကြားပါတယ် ကျွန်းစီမန့်အင်ဒပ်စထရီကုမ္ပဏီဟာပိလမီစက်ယုံတည်ဆောက်ရေးလုပ်ငန်းအကောင့်ထဲပေါ်ပို့အတွက်ဆက်ပစ္စည်းကိရိယာတွေကိုစီမံကိန်းအေရိယာထဲမှာစုဆောင်ထားခြင်းမြေပြင်နေထားပြုပြင်ထားခြင်းလုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်ဖျားတောင်အနီးပတ်ဝန်းကျင်မှာတနေ့တန်9000ကျပ်ပိလမီစက်ယုံတည်ဆောက်ခွင့်ကိုကျွန်းကုမ္ပဏီကို2016ခုနှစ်မတ်လ26ရက်နေ့ကမြန်မာနိုင်ငံယင်းနီမြို့နယ်မှုကော်မ
ချင်းမြို့နယ်မှာစံမောင်းကျေးရွာအုပ်စုဥက္ကဋ္ဌကိုအမည်မသိလူနှစ်ဦးကနေတနတ်နယ်ပြစ်တက်မှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ကြာသပတေးနေ့ကဖြစ်ပွားခဲ့တာပါ။စံမောင်းအုပ်စုဥက္ကဋ္ဌဦးတန်းစိုးဟာသူ့ရဲ့နေအိမ်ဝမ်မွန်ရွာမှာနိုဝင်ဘာလ5ရက်နေ့ညစာစားနေချိန်အမည်မသိဆိုင်ကယ်သမားနှစ်ဦးကလာရောက်ပစ်ခတ်လို့ဘယ်ဖက်ရင်အုံမှာကြီးစံထိမှန်ပြီးပွဲချင်းပြီးတေဆုံးခဲ့ပါတယ်။ဦးတန်းစိုးကိုကူဖို့ရောက်လာတဲ့စိုက်ခမ်းစင်ကိုလည်းတနတ်သမားကပစ်ခတ်လိုက်ရမှာဘယ်ဖက်ပေါင်မှာကြီးစံထိမှန်ပေမဲ့ဒဏ်ရာကတော့စိုးရိမ်စရာမရှိဘူးလို့ဒေတာရဲတွေကဆိုပါတယ်။ဦးတန်းစိုးဟာတက်ထွက်ရဲဘော်ဟောင်းတဦးဖြစ်တယ်လို့သိရပြီးလက်ရှိအချိန်ထိလောက်ကြံခံရတဲ့အကြောင်းရင်းမသိရသေးပဲတနတ်သမားတွေကိုလည်းဖမ်းမိခြင်းမရှိသေးပါဘူ
း။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်နှောခရိုင်မှာအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားကြတဲ့မွတ်စလင်နယ်ပါးတွေကိုမြန်မာအစိုးရကစီစစ်လက်ခံပြီးနေရာချထားပေးဖို့ကြိုးပမ်းနေချိန်မှာမောင်နှောမြို့နယ်မှာရှိတဲ့တိုင်းသားကြီးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်မှုမဖြစ်နိုင်တဲ့အခြေအနေကိုအစည်းအဝေးကနေဆုံးဖြတ်ပြီးတော့သဘောထားတစ်ခုကိုမကြသေးမီကထုတ်ပြန်ခဲ့ကြပါတယ်။ဒီအခြေအနေကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ပေးထားပါတယ်။
အော်တိုဘာလ30ရက်နေ့ကမော်တော်မြို့နယ်မြောက်ပိုင်းကရန်အောင်ပြန်ပုံတော်ကြီးကျောင်းမှာကျေးရွာပေါင်း40ချက်ရောက်ကကိုယ်စားလှယ်တွေစုဝေးဆုံးဖြတ်ခဲ့ကြတဲ့အခြားတစ်ချို့ကိုအောက်သာယာကျေးရွာသားကိုကျော်စိုးမိုးကအခုလိုပြောပါတယ
်။ကျွန်တော်တို့ကျေးရွာကြီးရဲ့သဘောထားတဲ့ပုံစံနဲ့ဆိုတင်လီကလားတွေဟိုပြန်ပြီးလက်ခံမယ်လို့ရှိရင်ကျွန်တော်တို့မူလနေရာတိုင်းကျွန်တော်တို့ဒီတိုင်းသားကျေးရွာတွေအနီးနီးကနေလို့ရှိရင်ဒီဘက်ကနောက်ဆက်တဲ့ပြဿနာတွေအများကြီးပြန်ဖြစ်လာနိုင်တယ်
။အဲ့ဒီထောက်ပြန်ချက်မှာဘင်္ဂလားရောက်စိုက်ပျက်ဒုက္ခတွေတွေကိုပြန်လာခံဖို့ကိစ္စကိုအလျောင်မြန်မလုပ်ဖို့မူလနေရာတွေမှာနေရာချထားမယ်ဆိုရင်တိုင်းရင်းသားအလုံးနေရာဆန့်ခွာဖို့ UNIGO အဖွဲ့တွေကိုဝင်ခွင့်မပေးဖို့ပြန်လှခံတဲ့မူဆလင်တွေဖွဲ့တွေကိုကဲသက်နေရာတစ်ခုမှထားပြီး1980ခုနှစ်နိုင်ငံသားဥပဒေနဲ့အညီစီစိုက်ဖို့စတဲ့အချက်တွေပါဝင်ပါတယ်။တိုင်းရင်းသားတွေနေရာဆန့်ခွာမယ်ဆိုတဲ့အချက်ကိုထောက်ပြန်ရတာနဲ့ပတ်သက်လို့လောက်တုံကြည့်ရသောကိုကျော်ဝင်းကအခုလိုပြောပါတယ်
။ဒီပင်လီဒီနဲ့ဒီကောင်များတော့ပြောတော်ပြီးတော့နေတာရှိမှာဒီငလီဒီရဲ့ဆူဆောင်းရဲ့ဈာမူကြီးပဲကျွန်တော်တို့ကျန်ရတာတွေကအမှုတွေဆင်လာကြရဲခုရနေတဲ့မှာလေးတင်းစုဆက်ကြည့်ရမယ်ဒီကိစ္စကိုလည်းသူကပြောလာတယ်အဲ့လိုမျိုးနောက်တော့မဖြစ်ဘူးလို့ပြောမပြောဆိုတာမျိုးအဲ့ဒါကြောင့်သူတို့လည်းလုံးဝအဆင်မပြေဆိုင်ဘူးဖြစ်ကျွန်တော်တို့အဲ့ဒီတော့ဆက်ကြည့်ရတာဖြစ်တာ
เนี่ยมาสุยาตะวันชิดูเรียกว่าบังกลาภาคเปลี่ยนลาลูตูเรียกว่าถ้าเขาเราโกเซตุนคุณนายบังกลาเนี่ยมาตะพอดูยิ่งชนะอันยิ่งซีใจลักขันจีตาวิวลาวิวเนี่ยบ่าววันเนี่ยนักขุมายายีเนี่ยชาตาเป็นเมลูมีเดียเรียกว่าเปียสุท่าบาร์เลยล่าสุดมาดูว่าเนี่ยเด็กตาขันตายังตาด้วยชนิดเรียกว่าเลยก็จวบสมโอกาคุลอบเปียบาร์เลยเนี่ยยูสุเอชีเจตุทัดดีเวดีเวดีเนี่ยตัวเนี่ยเราชีเจตุเนี่ยสุจาจีเราเจตุเนี่ยชาขันเนี่ยชีเจตุบังกูตาย
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ဖလားမျိုးပေါ်ရက်ွက်အဖြစ်ပြီးနဲ့အစိုးရကထဲသွင်းတမန်လိုက်တဲ့အပေါ်မကျင်းတဲ့တာကြောင့်ဆိုပြီးလိုက်စုကြီးရွာကဒေသခံပြည်သူ80ကျော်လို့ဟာနိုဝင်ဘာလ6ရက်နေ့ကလမ်းမပေါ်ထွက်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
ဖလားမျိုးပေါ်ရက်ွက်ဖြစ်သမတ်တာကိုလိုက်စိုးကြီးရွာသားတွေကဘာလို့မကြိုက်ကြတာပါလဲ။ဖလားမျိုးပေါ်ရက်ွက်ဖြစ်သမတ်တာကိုလိုက်စိုးကြီးရွာသားတွေကဘာလို့မကြိုက်ကြတာပါလဲ။လိုက်စိုးကြီးရွာအုပ်စုကိုဖျက်သိမ်းပြီးဖလားမျိုးပေါ်ရက်ွက်တခုအနေနဲ့ပြောင်းလဲတတ်မှတ်မယ်ဆိုရင်လိုက်စိုးလူမျိုးပါတာစကားနဲ့ယဉ်ကျေးမှုတွေမေးမိန်ပြက်ွယ်သွားနိုင်တယ်လို့ဘိုးဘပိုင်ကြီးတွေပါ
ပြည့်တဲ့တိုင်းပဲအရောရောနှောင်းနှောင်းဖြစ်သွားမယ်ကျွန်တော်ကမြည်ပါလို့ပြောလို့မရဘူးကရမ်နဲ့ပြေးလိုက်မယ်ဟိုလူလဲဝင်လာမယ်ဒီလူလဲဝင်လာမယ်ဆိုတော့ဘာသာစကားပြောင်းမယ်ယဉ်ကျေးမှုမိမ့်မိန်သွားမယ်
လိုက်ဇိုရသားရီအနေနဲ့ရခင်အတိုင်းကျေးရွာအုပ်စုအဖြစ်နဲ့တာဆက်လက်နေထိုင်လို့ကြပြီးတကယ်လို့ဒေသခံတွေရဲ့ဆန္ဒကိုမငဲ့ညာဘူးဆိုရင်ရတဲ့နီးနဲ့ဆက်လက်တောင်းဆိုသွားမယ်လို့ဦးစာထန်းကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဇလိုင်းအိုက်ဆက်ခင်ကတော့ပြည်ထောင်စုလွတ်တော်အထည်အတီပြုတ်ထားပြီးသားကိစ္စဖြစ်နေတဲ့အတွက်ကြောင့်ရက်ွက်အနေနဲ့ပဲဆက်သွားရမှာဖြစ်တယ်လို့ပြောဆိုပါတယ်
ဒီတိုင်းနဲ့ဆက်သွားရမှာပဲကျွန်တော်ကအစကတည်းကဒီတိုင်းဆက်သွားမယ်ဆိုပြီးတော့ပြည်ထောင်စုအစိုးရလည်းပြင်တယ်ပြည်ထောင်စုလွတ်တော်အထည်ရောက်ပြီးတော့အတိအကျထားတဲ့ကိစ္စလေးဖြစ်နေတော့ဆက်ပြီးတော့ဘယ်လိုစီအာမရှိဘူးလေဒီတိုင်းတော့ဆက်သွားရမှာ
ဖလန်းမြို့သစ်စီမံကိန်းအရအော်တိုဘာလကုန်ပိုင်းကပြည်ထောင်စုလွတ်တော်ကနေဖလန်းမြို့မှာရက်ွက်၄ရက်ွက်တိုးချဲ့ဖွဲ့စည်းလိုက်ပြီးလိုက်စိုးကျေးရွာအုပ်စုနဲ့ကျေးရွာ9ရွာကိုပယ်ဖြတ်ခဲ့တာဖြစ်ပါတယ်ပယ်ဖြတ်ခံရတဲ့ကျေးရွာတွေဟာ2015ခုနှစ်တဘာဝဘေးဒဏ်ခံခဲ့ကြရလို့ပြည်နယ်အစိုးရအစီအစဉ်နဲ့ဖလန်းမြို့လုံပီးဒေသနဲ့တလံဘားဒေသကိုရွာလုံးကျွပြောင်းရွှေ့ခဲ့ကြရတဲ့ကျေးရွာတွေဖြစ်ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားများနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအေယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပါတယ်။တပ်မတော်ကနေတင်စီထားတဲ့မွန်ပြည်ပြစ်ပါတီရဲ့တပ်တီဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်ပြစ်ပါတီကတင်ပြထားပါတယ်။
တော်ရရှိတဲ့အခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။
တန်ရင်သတင်းလာခန္ဓာကိုနားဆင်ကြကြရတာပါရှင်။ဒီစီစဉ်ကိုရေဒီယိုကနေမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA American တန်ခါထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေနဲ့သတင်းပတ်ဆက်ခန္ဓာတွေကို bamis.voanews.com မှာအတန်ဖိုင်နဲ့တကွပြန်လည်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်း VOA Bamis News ကနေပြီးတော့နားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိများခင်ဗျာ။အမေရိကန်နိုင်ငံသားဥက္ကဋ္ဌရက်စ်တေလာဆန်ဟာမကြာသေးမီကအာဖဂန်နစ္စတန်ကိုရောပါကစ္စတန်နိုင်ငံကိုပါသွားရောက်လည်ပတ်ခဲ့ပါတယ်။သူ့ရဲ့အာဖဂန်နစ္စတန်ခီးစဉ်အတွင်းအာဖဂန်လူညုံရေးအတွက်အမေရိကန်ကရေရှည်တာဝန်ခံထားတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားဖို့ထပ်လောင်းကတိပြုသလိုတာလီဘန်တပုံတွေဒုံကျုံစွာခုအောင်းတဲ့နေရာတွေကိုဖယ်ရှားပြည်ရေးနဲ့တာလီဘန်တွေတက်ဆိုးရှိအောင်ပြည်ပကနေထောက်ပံ့နေတာတွေဖြတ်တောက်သွားရေးတို့ကိုလှုပ်ဆောင်သွားမယ်လို့နိုင်ငံသားဝန်ကြီးတေလာဆန်ကအတည်ပြုပြောဆိုခဲ့ပါတယ်။ဒ တေလာဆင်ရဲ့ခီးစဉ်အတွင်းအာဖဂန်သမ္မတအက်စထရက်ဂါနီနဲ့ရောနိုင်ငံရေးကောင်းဆောင်အဗ်ဒူလာတို့နဲ့ပါတွေ့ဆုံပြီးအာဖဂန်နိုင်ငံတည်ငြိမ်ရေးအတွက်အာဖဂန်ရဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေပုံမကောင်းမွန်အောင်အစိုးရကဘယ်လိုလုပ်နိုင်မလဲဆိုတဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။အာဖဂန်အစိုးရကအဆိုပြုတဲ့စီးပွားရေးနိုင်ငံရေးလုံခြုံရေးဆိုင်ရာပြုပြင်ပြောင်းလဲဖို့အစီအစဉ်အသေးစိတ်ကိုနိုင်ငံရေးဝန်ကြီးတေလာဆင်ကကြိုဆိုလိုက်ပါတယ်။ဒါတွေအပြင်ကုန်သွယ်ရေးစွမ်းအင်အရင်းမြင့်နဲ့အခြေခံအဆောက်အုံတိုးမြင့်လှုပ်ဆောင်ရင်အာဖဂန်နစ္စတန်နိုင်ငံကိုဒေသရင်းမှာပါဝင်လာအောင်အိန္ဒိယနိုင်ငံတွေကဝိုင်းဝန်းလှုပ်ဆောင်နိုင်မဲ့အကြောင်းတွေကိုလည်းဆွေးနွေးခဲ့ပါတယ်။ပါကစ္စတန်နိုင်ငံနဲ့ပတ်သက်လို့တာလီဘန်တပုံတွေဆွေးနွေးပွဲစကားဝိုင်းကိုရောက်လာအောင်ပါကစ္စတန်ကဘယ်လိုအခြေအနေတွေဖန်တီးပြီးအကူအညီပေးနိုင်မလဲဆိုတဲ့အသေးစိတ်အစီအစဉ်တွေကိုဝန်ကြီးတေလာဆင်ကရှင်းပြခဲ့ပါတယ်။ပါကစ္စတန်အစိုးရရဲ့ဗျူဟာမြောက်တဲ့တာဝန်ခံမှုတွေကိုမြင်လို့ကြောင်းနဲ့ပါကစ္စတန်မှာခြေကုပ်ယူရတဲ့စစ်သွေးကြွအုပ်စုအလုံးကိုမြေလံပစ်ဖို့ကိုလည်းအမေရိကန်ပြည်ထောင်စုကလိုလားကြောင်းဝန်ကြီးကပြောပါတယ်။ဒါတွေအလုံးဟာအချုပ်အခြာအာဏာနဲ့ပတ်သက်လို့ပါကစ္စတန်ကရွေးချယ်ရမယ့်ကိစ္စတွေသာဖြစ်တယ်လို့ဗဟိုအာရှနဲ့တောင်အောင်ရှဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးLSG Worlds ကပြောပါတယ်မကြသေးခင်ကသူမရဲ့ပြောကြားချက်တွေထဲမှာတော့ဒီကိစ္စတွေကိုလုတ်ပါလို့အမေရိကန်ကလိုက်ပြောနေရမယ့်ကိစ္စမျိုးမဟုတ်ပါဘူးကျမတို့ရဲ့ view ဟာတွေကိုချပြထားပြီးဖြစ်တယ်လို့ကျမတို့အနေနဲ့ဒေတာတွေမှာတိတ်ကိုအရေးပါတယ်လို့ရှုမြင်ထားတဲ့ပါကစ္စတန်ရဲ့အဓိကကြာလွန်းတဲ့အခန်းကဏ္ဍကိုလည်းရှင်းပြခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ဒီမဟာ view ဟာနဲ့ပတ်သက်လို့ပါကစ္စတန်ကကျမတို့နဲ့လက်တွဲလုပ်ချင်သလားမလုပ်ချင်ဘူးလားဆိုတာပါကစ္စတန်နိုင်ငံပေါ်မှာသာမူတည်နေပါတယ်အကယ်၍ပါကစ္စတန်ကလက်တွဲမလုပ်ချင်ဘူးဆိုရင်တော့အလုတ်ဖြစ်မဲ့နီလန်းတွေကိုအမေရိကန်ကရွေးချယ်လှုပ်ဆောင်သွားမှာပါလို့ယာယီလက်ထောက်ဝန်ကြီး LSG Worlds ကပြောပါတယ်အာဖဂန်နဲ့ပါကစ္စတန်နှစ်နိုင်ငံစလုံးနဲ့အတူအကျိုးရှိစေမဲ့ဆက်ဆံရေးမျိုးကိုအမေရိကန်ကမျှော်လင့်ထားပြီးရှေ့ဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သူမကပြောဆိုခဲ့ကြပါမယ်နော်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ကြည့်ပါလိမ့
်အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်မှလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနှာစင်ကြရမှာပါရှင်ဒီကနေ့မနေ့ဖက် VOA ကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတဒေါနယ်ထရမ့်မှာသူ့ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းတောက်ကြနေမှာဗီယက်နမ်နိုင်ငံကိုတွားရောက်နေပြီဖြစ်ပါတယ်။အဲဒီမှာကုန်သွယ်ရေးနဲ့တန်တမန်ဆက်ဆံရေးဆိုင်ရာတွေအပြင်မြောက်ကိုရီးယားအရေးကိုအရှိအာရှဒေသတလွားကနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ APEC လို့ခေါ်တဲ့အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာဒေတာရင်းပူးပေါင်းဆောင်ရွက်ရေးကိုခေါင်းဆောင်ဒေတာရင်းခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့ဗီယက်နမ်နိုင်ငံကိုရောက်နေတဲ့ American စစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ဟာတောက်ကြနေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ကနေဒါဝန်ကြီးချုပ်ဟာစက်တင်ဘာလတုန်းကဒေါင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ရောစာနဲ့ပါဆက်သွယ်ပြီးအပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့ပြောကြားခဲ့တာဖြစ်ပါတယ်။တောက်ကြနေဒေါင်ဆန်းစုကြည်နဲ့မတွေ့ဆုံခင်မှာကနေဒါရဲ့မြန်မာနိုင်ငံဆိုင်အထူးတန်တမာဖြစ်တဲ့မကြသေးခင်ကမှခန့်ချင်းခံရတဲ့ဘော့ဘရေးဟာဝန်ကြီးချုပ်ထရူးရိုးနဲ့တွေ့ဆုံပြီးသူ့ရဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာခီးစဉ်အတွင်းတွေ့ရှိချက်တွေကိုပြောပြမှာဖြစ်ပါတယ်။မြန်မာစစ်ဖက်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်လွှတ်တော်မှာပြင်ဆင်နေကြတာဟာပါတီကြီးနှစ်ရပ်စလုံးရဲ့ခိုင်မာတဲ့ထောက်ခံမှုကိုရထားတဲ့အတွက်ကွန်ဂရက်စ်လွှတ်တော်မှာခက်မြန်မြန်အတီးဖြစ်ဖို့ရှိတယ်လို့အမေရိကန်လွှတ်တော်အမတ်တွေက VOA ကိုပြောပါတယ်။ထိုင်းနိုင်ငံက Jasmine Sun လို့ခေါ်တဲ့အနံ့ရသာကောင်းမွန်တဲ့ဆန်မျိုးစားဟာကမ္ဘာအကောင်းဆုံးဆန်ဖြစ်ထပ်ပြီးတော့အရေးချက်ခံရပါတယ်။
တောက်ကြနေမြန်မာဖက် VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့ဒေတာရင်းသတင်းအချက်အလက်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဦးဆောင်မဝေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကို5ဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.